Welcome to the Voice of America in Burmese.
Mingla Nyanigi Ma Dodashim Yashin, the Towns of Kunakuni, Ferrila Chowya, the Dinani Nyanigi, View in Yama Bain Sisinigo, Yama Sanoji, Nyat Nini, Townai Quagani, Kwanai, a tea, American Birazu, Washington DC, Murogani, Satin, Tolini Babi, Lainumida, Sakun, Sakun, and Nasang Harugani, Taya Nasin, I Mabishim.
ဒီညနေခင်းအစီအစဉ်မှုကကျွန်မစုမောပါရှင်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမက်ကင်ဖြူတွင်တဲ့သူကျွန်တော်ကြော်ကြော်သိင်းကြင်ညာပါပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့ကမ္ဘာလေပိုင်းဒေသဆိုင်ရာအမေရိကန်ကိုကဲမှုစစ်ဌာနချုပ်စန့်ကောမ်ကိုတောင်းဆိုဆန္ဒပြကြပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့အမေရိကန်မက္ဆီကိုနယ်စပ်တစ်လျှောက်တတိုင်းကာယံမှုသမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်နဲ့ပတ်သက်ပြီးတတိုင်းတစ်ခုလုံးအတွက်အသုံးပြုခွင့်ပေးမလားဒစိတ်တစ်ပိုင်းကိုပဲအသုံးပြုခွင့်ပေးမလားလို့လွှတ်တော်မှာဆွေးနွေးဆုံးဖြတ်မယ်အကြောင်းနောက်ပြင်သစ်သမ္မတရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ကြမယ်သမ ကတင်စီရမိတဲ့အကြောင်းမှာတော့
ကားပါပထမအကြောင်းမှတူစီရပါတော့ကားပေါ်မှာတော့လေစင်းလေးကြားတယ်ခင်ဗျာလေစင်းပေါ်တော့လေစင်းခံပါတော့
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုရင်းဦးဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုကြော်ကြော်သိန်းနဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဖလော်ရီဒါပြည်နယ်ကသူ့ရဲ့ပန်းဖြေခြံကြီးကနေဝါရှင်တန်ကိုဒီကနေ့ပြန်မလာခင်တမ်ပါမြို့ကမက်ဒူလီဒါစခန်းမှာရှိတဲ့ကမ္ဘာလှည့်ပန်းဒေသဆိုင်ရာအမေရိကန်ကုလမှုစစ်ဌာနချုပ်စန့်ကောမ်ကိုတွားဖို့ရှိပါတယ်စန့်ကောမ်ဌာနချုပ်မှာအစီရင်ခံတင်ပြတာကိုမစ္စတာထရမ့်နားထောင်ပြီးတာဝန်ကျနေသူတွေကိုမိန့်ခွန်းပြောမှာပါဒါဟာဖြင့်ဒီလ20ရက်နေ့မှာသမ္မတဖြစ်လာပြီးကတည်းကဆိုရင်အမေရိကန်တပ်ဖွဲ့ဝင်တွေစုကိုတွားရောက်တဲ့ပထမဆုံးခီးစဉ်ဖြစ်ပါမယ်စန့်ကောမ်စစ်ဌာနချုပ်ဟာအရှေ့အလယ်ပိုင်းနဲ့အာရှအလယ်ပိုင်းမှာဒေသတွင်းလူမျိုးရေးအားကောင်းစေဖို့အတွက်မဟာမိတ်တွေမိဖက်နိုင်ငံတွေနဲ့ပူးတွဲပြီးစီရေးလှုပ်ဆောင်ချက်တွေနဲ့တခြားလုပ်ငန်းတွေကိုတာဝန်ယူညွှန်ကြားစီစဉ်ပေးရတာဖြစ်ပါတယ်။တနင်္လာနေ့က Fox ရုပ်သံသတင်းဌာနနဲ့တွေ့ဆုံမိန့်မြန်းခန်းတစ်ခုမှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ကိုသူလေးစားပေမဲ့ဒီလိုပြောတဲ့အတွက်နှစ်ဖက်ဆက်ဆံရေးအဆင်ပြေလိမ့်မယ်လို့တတိချာမပြောနိုင်တဲ့အကြောင်းသမ္မတထရမ့်ကပြောသွားပါတယ်။ကျွန်တော်ပြောတာကရုရှားနဲ့အဆင်ပြေတာမပြေတာအဆင်ပြေတာကမပြေတာထက်ပိုပြီးကောင်းလိမ့်မယ်။ ISIS စစ်သွေးကြွတိုက်ခိုက်ရေးမှာရုရှားကကျွန်တော်တို့ကိုကူညီနိုင်တဲ့အစ္စလာမ်ရဲ့ကျမ်းဖက်သမားတွေဟာကမ္ဘာနေရာအနှံ့မှာရှိနေပြီးသူတို့နဲ့တကယ်တိုက်ပွဲကြီးတရက်ကိုဆင်နွှဲနေရတာဖြစ်လို့ရုရှားရဲ့အကူအညီရတာဟာကောင်းတဲ့ကိစ္စဖြစ်လိမ့်မယ်လို့သမ္မတထရမ့်ကပြောသွားပါတယ်။ရုရှားသမ္မတပူတင်နဲ့သူအဆင်ပြေပါမလားဆိုတဲ့မေးခွန်းကိုတော့သမ္မတကလောလောဆယ်မသိသေးဘူးလို့ဖြေသွားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမြောက်အတလန္တိတ်စာချုပ်နေတိုးအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေမေလမှာလုံးမဲ့စည်းဝေးကိုတက်ဖို့သဘောတူလိုက်ပါတယ်။နေတိုးအဖွဲ့အကြီးအကဲယန်စတိုတန်ဘတ်နဲ့တနင်္ဂနွေနေ့ကတယ်လီဖုန်းပြောချိန်အတွင်းမှာအဲ့ဒီလိုသဘောတူလိုက်တာပါ။စကားပြောကြတဲ့အထက်မှာယူကရိန်းနိုင်ငံရှေ့ပိုင်းကတီးခြားခွဲထွက်ရေးဆိုင်ရာပြည်ပခါကိုလည်းထည့်ပြောကြတယ်လို့အိမ်ပြီးတော့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။နေတိုးဖွဲ့ဝင်နိုင်ငံတွေကထည့်ဝင်မယ်လို့ကတိပေးထားတဲ့ကာကွယ်ရေးဆိုင်ရာအသုံးစရိတ်တွေကိုထည့်ဝင်လာအောင်ဘယ်လိုဆွဲဆောင်တိုက်တွန်းကြမယ်ဆိုတာမစ္စတာထရမ့်နဲ့နေတိုးအထွေထွေမှုချုပ်တို့ဆွေးနွေးကြတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်တွေတုန်းကတော့မစ္စတာထရမ့်ကနေတိုးအဖွဲ့ဟာခင့်တယ်မလော်ညီတော့ဘူးလို့ဝေဖန်ပြောဆိုထားတာကြောင့်နေတိုးအဖွဲ့နဲ့ပတ်သက်လို့သူဘလောက်ခိုင်မာမှုရှိတယ်လဲဆိုတာပေါ်မှာဥရောပခေါင်းဆောင်တို့ဆိုရင်ခဲ့ကြတာပါဒါပေမဲ့လည်းတနင်္ဂနွေနေ့ကတယ်လီဖုန်းပြောချိန်အတွင်းမှာတော့နေတိုးအဖွဲ့ကိုအခိုင်အမာထောက်ခံတယ်ဆိုတာသမ္မတထရမ့်ကပြောခဲ့ပါတယ်ယူကရိန်းနယ်စပ်တစ်လျှောက်ကပြည်ပခါကိုငြိမ်းချစွာဖြေရှင်းနိုင်တဲ့အဖြစ်တစ်ခုရလာနိုင်ခြင်းနဲ့ပတ်သက်လို့လည်းမစ္စတာထရမ့်နဲ့မစ္စတာစတိုတန်ဘတ်တို့ဆွေးနွေးခဲ့ကြတယ်လို့အိမ်ပြီးတော့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကိုကျိုးစည်းဝါးကာကွယ်ရေးမူဝါဒတွေချမှတ်တာမျိုးမလုပ်အောင်ဆွဲဆောင်ဖို့အတွက်တောင်ကိုရီးယားစည်းကွက်ကိုပို့ပြီးဖွင့်ပေးဖို့တောင်ကိုရီးယားမှာရှိတဲ့အမေရိကန်စည်းဝါးရေးလုပ်ငန်းရှင်တွေကတောင်ကိုရီးယားခေါင်းဆောင်တွေကိုတိုက်တွန်းနေပါတယ်။အမေရိကန်တောင်ကိုရီးယားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် Core USFTA စာချုပ်ကနေနှုတ်ထွက်မယ်လို့ရွေးကောက်ပွဲမဲဆွယ်စည်းဝေးကာလတွင်မစ္စတာထရမ့်ကချင်းချောက်ထားမှုပါတယ်။အဲ့ဒီသဘောတူညီချက်ဟာအလုံးကံတွေဆုံရှုံရတဲ့စာချုပ်ဖြစ်ပြီးတောင်ကိုရီးယားနဲ့ကုန်သွယ်ရေးမှာအမေရိကန်ရဲ့လူငွေပြမှုကိုနှစ်ဆတိုးစေတယ်လို့အမေရိကန်အလုပ်ကံတသိန်းနီးပါးနှစ်နာရရတယ်လို့မစ္စတာထရမ့်ကပြောထားပါတယ်။2012ခုနှစ်ကစပြီးအသက်ဝင်ခဲ့တဲ့ Core USFTA သဘောတူစာချုပ်ကိုအမေရိကန်ကုန်သွယ်ကြီးများအဖွဲ့ Korea AmCham Korea ကဆက်ထားကြပါတယ်။ဒီစာချုပ်အရ9နှစ်ကာလအတွင်းအိမ်သုံးနဲ့စက်မှုလုပ်ငန်းသုံးကုန်ပစ္စည်းတွေအပေါ်အခွန်65%ကိုဖြတ်တောက်ပေးမှာပါ။ ဒါပေမဲ့လည်းဒီစာချုပ်ကိုဆက်ထားတဲ့နဲ့ဆိုတာမစ္စတာထရမ့်ကိုပြဖို့အတွက်သွင်းကုန်တွေအပေါ်ကုန်သွယ်ကုန်နဲ့မဆိုင်တဲ့စီမင်းစည်းကမ်းတွေ FTA သဘောတူစာချုပ်ကိုရှောင်ပြီးချမှတ်တာကိုကိုရီးယားအနေနဲ့ရပ်ပစ်ဖို့လိုတယ်လို့ MCHEM ကိုရီးယားအဖွဲ့နဲ့ကိုရီးယား GM ကုမ္ပဏီရဲ့ဥက္ကဋ္ဌ James Kim ကပြောပါတယ်
။ပြင်သစ်အမျိုးသားရေးဝါဒီတူဖြစ်တဲ့ Marin Le Pen ဟာကမ္ဘာလုံးဆိုင်ရာဖျက်ချမှုတွေကိုဆန့်ကျင်ပြီးတော့ဒီပြည်သက်နိုင်ငံသားပထမဦးစားပေးဖြစ်ရမယ်လို့ကြွေးကြော်ပြီးလာမယ့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေစတင်တဲ့တနင်္ဂနွေနေ့မှာပဲကတိပြုပြောဆိုလိုက်ပါတယ်
။ Notre projet, vous l'avez compris, est un projet empreint d'une grande force.
ကျမတို့နားလည်ထားတဲ့အစီအစဉ်ဟာကျမတို့ရဲ့ကြီးမားတဲ့ခွန်အားတဟဇာတာရှိနေတဲ့ခွန်အားပေါ်မှာအခြေခံတဲ့အစီအစဉ်တစ်ခုပါကျမတို့အနေနဲ့ဘယ်သူကိုမှအောက်ကျစရာကြည့်စရာကျေးဇူးတင်စရာမလိုပါဘူးဘယ်နိုင်ငံခြားတိုင်းပြည်စီးပွားရေးအားကြီးသူတွေကိုမှမျက်နှာချိုးသွေးနေစရာလည်းမလိုပါဘူးလို့ Mrs. Lupin ကပြောသားတာပါ Lupin ဟာမျိုးသားရေးတက်ဦးပါတီမှာနှစ်အတော်ကြာရှေ့တန်းကနေရပ်တည်ပြောဆိုလာခဲ့တဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့ပြင်သစ်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေပိုပြီးတော့ကြုံလာရတာနဲ့အမျှလူလူထောက်ခံမှုဆက်ရလာနေတဲ့သူတစ်ယောက်ဖြစ်ပါတယ်မေဆနာရှင်တွေကအမျိုးသားရေးဝါဒီတွေနဲ့အများကြိုက်မူဝါဒတွေပဲပြောင်းလဲထောက်ခံလာတာကြောင့်ပဲဖြစ်ပါတယ်။လူပန်ဟာတိတ်မကြခင်လတွေကပဲအများပြည်သူသွာလာတဲ့နေရာတွေမှာမွတ်စလင်တွေခေါင်းမူးချုံတာကိုရောဂျူးတွေခေါင်းဆောင်အုပ်ထုပ်ဝတ်တာကိုပါကန့်ကွက်ဖို့တိုက်တွန်းထားတဲ့သူဖြစ်ပါတယ်။စီးပွားရေးအကြောင်းပြချက်နဲ့တခြားနိုင်ငံတွေကလည်းပြည်သစ်နိုင်ငံတွေကိုရွှေ့ပြောင်းဝင်ရောက်လာတဲ့သူတွေကိုစတင်တဲ့သူလည်းဖြစ်ပါတယ်။ရွှေ့ပြောင်းနေထိုင်သူတွေဟာအစိုးရထောက်ပံ့ကြေးစားပြီးပြည်သူတွေရဲ့အခွင့်အရေးတွေကိုသူတို့ကပဲသုံးစွဲနေတယ်ဆိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြောဆိုတဲ့လေတံမျိုးနဲ့အလားတူ Mrs. Lupin ကလည်းပြောဆိုနေတာပါရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေတနင်္လာညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အင်ဒိုနီးရှားနိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကသူတို့ကိုတတိယနိုင်ငံတွေမှာရွှေ့ပြောင်းအခြေစံနေထိုင်ခွင့်ပြုရေးလုပ်ငန်းစဉ်ကိုအချိန်တိုးမြှင့်လှုံ့ဆော်ပေးဖို့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီကိုတိုက်တွန်းတဲ့အနေနဲ့ဒီကနေ့ဂျကာတာမြို့တော်မှာဆန္ဒပြကြပါတယ်စစ်တမ်းတဲ့နိုင်ငံတွေဖြစ်တဲ့အာဖဂန်နစ္စတန်၊ဆူဒန်နဲ့ဆိုမာလီယာနိုင်ငံတွေကနေအင်ဒိုနီးရှားမှာရောက်နေတာနှစ်အတော်ကြာနေပြီဖြစ်တဲ့ဒါဇင်ပေါင်းများစွာသောဒုက္ခသည်တွေကိုသူတို့ရွှေ့ပြောင်းနေထိုင်ရေးအရှိန်မြင့်လုပ်ပေးဖို့ယူနိစီယာကိုတောင်းဆိုကြတာပါ။တခြားနိုင်ငံတွေမှာရွှေ့ပြောင်းအခြေစံနေထိုင်ခွင့်ရဖို့စောင့်နေတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်14,000နီးပါးအင်ဒိုနီးရှားမှာရှိတယ်လို့ယူနိစီယာကပြောပါတယ်။အဲ့ဒီအထက်က9,500လောက်ကိုဒုက္ခသည်တွေအဖြစ်အသိမှတ်ပြုထားပြီးဖြစ်ပေမဲ့ပြီးခဲ့တဲ့နှစ်ကလူပေါင်း610ပဲအမေရိကန်နဲ့ကနေဒါလိုတခြားနိုင်ငံတွေမှာရွှေ့ပြောင်းအခြေစိုက်နေထိုင်ခွင့်ရခဲ့ပါတယ်။မွတ်စလင်အများစုဖြစ်တဲ့လူဦးရေတန်ပေါင်း250ကျော်ရှိတဲ့အင်ဒိုနီးရှားနိုင်ငံဟာဒုက္ခသည်ဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံမဟုတ်ပါဘူး။အင်ဒိုနီးရှားအစိုးရကဒုက္ခသည်တွေကိုနိုင်ငံတွင်းမှာနေထိုင်ခွင့်ပြုထားပေမဲ့အလိုလိုခွင့်မပြုသလိုကြောင်တက်ခွင့်နဲ့ပြည်သူစေယုံတွေမှာစေကူတာခွင့်လည်းမရပါဘူး။
ရူမေးနီးယားနိုင်ငံမှာနိုင်ငံရေးသမားအများအပြားကိုအကျင့်ပြတ်ဆဆမှုနဲ့အေးမြူနိုင်အောင်ကာကွယ်ပေးထားတဲ့အငင်းပွားစရာဖြစ်နေတဲ့အစိုးရအဖွဲ့အမိတ်ဒီဂရီတစ်ခုကိုဆိုရှယ်ဒီမိုကရက်အစိုးရကပယ်ဖျက်ပေးလိုက်ပြီးတော့တရက်အကြာဒီကနေ့မှာပဲရူမေးနီးယားတရားရုံးဝန်ကြီးကပြစ်မှုဆိုင်ရာကျင့်ထုံးဥပဒေမူကြမ်းသင်းတဲ့ပတ်သက်တဲ့အသေးစိတ်ကိုထုတ်ပြန်မဲ့အကြောင်းပြောဆိုလိုက်ပါတယ်။ရူမေးနီးယားနိုင်ငံမှာ1989ခုနှစ်ကွန်မြူနစ်အာဏာရှင်နီကိုလိုက်ချောင်ဆက်စကူပြုတ်ကျခဲ့ခြင်းကစလို့အကြီးမားဆုံးဆန္ဒပြပွဲကြီးအဖြစ်ဘူချာရက်မြို့က Victory ရင်ပြင်မှာထောင်ထောင်ချီတဲ့ဆန္ဒပြသူတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေ6ရက်ဆက်တိုက်ကြုံခဲ့ရပြီးတဲ့နောက်ဝန်ကြီးချုပ်ဆိုရင်ဂရိုင်ဒီယန်ကအစိုးရအဖွဲ့အမိန့်ကိုပယ်ဖျက်ပေးလိုက်တာဖြစ်ပါတယ်။နိုင်ငံရေးအကျင့်ပြတ်ချဆမှုတွေကိုကာကွယ်ပေးနိုင်မဲ့အငင်းပွားဝယ်ရာဒီအမိန့်ကိုအစိုးရကပယ်ဖျက်ပေးပြီးနောက်ပိုင်းမှာကိုပဲထောင်ပေါင်းများစွာသောဆန္ဒပြသူတွေကတော့တနင်္ဂနွေနေ့နောက်ပိုင်းအထိအဲ့ဒီရင်ပြင်မှာဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ညပိုင်းဒါဒီအချိန်နောက်ကျပြီးတော့ကျင်းပတဲ့အစိုးရဖွဲ့အစည်းအဝေးတစ်ခုအတွင်းမှာဒီအမေဒီဂရီကိုချမှတ်ခဲ့တာဖြစ်ပြီးတော့ဒီအမေအရာအစိုးရရရှိရေးအနေနဲ့လက်ဆောင်ငွေပမာဏဟာဒီဒေါ်လာ48,800မရှိဘူးဆိုရင်တော့ဒီလက်ဆောင်မှုနဲ့ဆွဆွဲအေးအေးယူမခံရအောင်သူတို့ကိုကောက်ွယ်ပေးချတာပါဥရောပမှာအကျဉ်ပြတ်ချဆမှုအစိုးဆုံးနိုင်ငံတစ်ခုဖြစ်တဲ့ရူမေးနီးယားမှာအချင်းထောင်တွေတွေကိုပါပြည့်ရှံနေတဲ့လူဦးရေကိုရှော့ချဖို့အတွက်အခုလိုအမေဥပဒေထုတ်ပြန်မှုလိုအပ်တယ်လို့ရူမေးနီးယားအစိုးရကတော့ပြောဆိုထားပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမှာ2016ခုနှစ်အတွင်းပြည်ပခါတွေနဲ့ဆက်ဆက်ပြီးထိခိုက်သေဆုံးဒဏ်ရာရတဲ့ကလေးငယ်အရေးအတွက်ဟာ2015ခုနှစ်ကနေနိုင်ရှင်ရဲ့2400,000လုံးတိုးလာပြီးစုစုပေါင်းအရက်သားထိခိုက်သေဆုံးဒဏ်ရာရတဲ့အရေးအတွက်ဟာ300,000လုံးတိုးလာတယ်လို့ကုလသမဂ္ဂကမှတ်တမ်းတင်ထားပါတယ်။အကြမ်းဖက်ဖြစ်ရတွေကြောင့်ပြီးခဲ့တဲ့နှစ်ကလူပေါင်း3,500ပတ်ဝန်းကျင်သေဆုံးတာအပါအဝင် အရသာ 11,400 ကျော်သေဆုံးဒဏ်ရာရပါတယ်။အာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂအထောက်အကူပြုအဖွဲ့ UNAMA ကဒီကနေ့ကဘူးမြို့တော်မှာထုတ်ပြန်တဲ့နှစ်စဉ်ထုတ်အစီရင်ခံစာထဲမှာအဲ့လိုဖော်ပြထားတာပါ။ထိခိုက်သေဆုံးတဲ့အရသာ 61 ရာခိုင်နှုန်းဟာအဓိကအဖြစ်တာလီဘန်တွေလိုအစိုးရကိုတိုက်ခိုက်နေတဲ့အဖွဲ့တွေကြောင့်ဖြစ်တယ်လို့အစီရင်ခံစာမှာပြောထားပါတယ်။အစိုးရကိုထောက်ခံတဲ့အဖွဲ့တွေကြောင့်ထိခိုက်သေဆုံးသူအရေအတွက်ဟာမနှစ်က24ရာခိုင်နှုန်းရှိခဲ့ပြီး2015ခုနှစ်ကတည်းကစာရင်46ရာခိုင်နှုန်းတိုးလာတယ်လို့ UNAMA ကပြောပါတယ်။တိုက်ပွဲတွေကြောင့်ထိခိုက်သေဆုံးသူ100ရာခိုင်နှုန်းကဘယ်သူလက်ချက်ကြောင့်ဆိုတာအတိအကျမပြောနိုင်ပေ။ကျန်တဲ့900ရာခိုင်နှုန်းကတော့အဓိကအဖြစ်စစ်ပွဲအကျဉ်းချံဖောက်ခွဲရေးပစ္စည်းတွေကြောင့်ဖြစ်တယ်လို့အစိုးရကစာမှာပြောထားပါတယ်။ကလေးငယ်920ကျော်သေဆုံးပြီး2600နီးပါးဒဏ်ရာရတာကို UNAMA ကမှတ်တမ်းတင်ထားပြီးအဲ့ဒါဟာ2015ခုနှစ်ကတည်းကစာရင်24ရာခိုင်နှုန်းတိုးခဲ့ပြီးတော့ UNAMA ကနှစ်တစ်နှစ်အတွင်းမှတ်တမ်းတင်မှုများထဲမှာအများဆုံးဖြစ်တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်။
လူမျိုးစုတွေကွဲပြားနေတဲ့ကိုဆိုဗိုနိုင်ငံမီထရိုဗီကာမြို့မှာအငင်းပွားစရာဖြစ်နေတဲ့ကွန်ကရစ်ဒရိုင်းတစ်ခုကိုဆာဗီးယားလူမျိုးတွေကတနင်္ဂနွေနေ့မှာဖျောချပစ်လိုက်ပါတယ်။အစကတည်းကတင်းမာနေတဲ့အခြေအနေကိုဒီဒရိုင်းကြောင့်ပို့ပြီးတော့စိုးဝါးစေတယ်လို့အာဘေးရီယန်လူမျိုးတွေကပြောဆိုထားတာပါ။ဆာဗီးယားလူနည်းစုတွေနဲ့အာဘေးရီယန်လူမျိုးစုတွေအကြားပြန်လည်သင့်မြတ်ရေးအတွက်ဥရောပသမဂ္ဂနဲ့အမေရိကန်တန်တမန်တွေကကြားဝင်ဆက်ဆက်ပေးခဲ့တဲ့ဆွေးနွေးမှုတွေအပြီးမှာပဲ2မီတာရှိတဲ့ဒီကွန်ကရစ်ဒရိုင်းကြီးကိုမြေတုဆက်တွေသုံးပြီးတော့တိတ်တဆိတ်ဖြိုချပစ်လိုက်ကြပါဒီဒရိုင်းကိုတော့မီထရိုဗီကန်မြို့မြောက်ဘက်မှာနေထိုင်နေကြတဲ့ဆာဗီးယားလူမျိုးတွေကပြီးခဲ့တဲ့ဒီဇင်ဘာလထဲမှာစောက်ခဲ့ကြတာပါဤပါမြစ်ကိုဖျက်တဲ့တရားတစ်ခုအနီးကမြေနေရာကိုကာယံဖို့အတွက်ဒရိုင်းစောက်တာလို့သူတို့ကပြောပါတယ်ဒါပေမဲ့အာဘေးရီယန်လူမျိုးတွေကတော့ဒီဒရိုင်းကိုရန်လိုတဲ့လောက်ရဲ့အဖြစ်ယူဆထားပြီးတော့အထူးသဖြင့်ကိုဆိုဗိုဟာဆာဗီးယားဖြစ်တယ်ဆိုတဲ့စာရန်ပါတဲ့ယထာတစည်းကိုဆာဗီးယားတွေကပြီးခဲ့တဲ့လတုန်းကဒီကိုဆိုဗိုနိုင်ငံဘက်ခြမ်းကိုဆင်လွတ်ခဲ့တာကြောင့်လည်းဖြစ်ပါတယ်။ဆာဗီးယားနိုင်ငံကနေကိုဆိုဗိုတီးခြားခွဲထွက်ပြီးလွတ်လပ်ရေးကြေညာခဲ့တဲ့2008ခုနှစ်ကစလို့မီထရိုဗီကာမြို့မှာရှိတဲ့ဆာဗီးယားလူမျိုးတွေနဲ့အာရေဗီယန်လူမျိုးတွေကြားမှာတင်းမာမှုတွေပို့ပြီးတော့ဆိုးလာခဲ့တာပါရှင်။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးတော့ထိတ်တဲရောက်နိုင်ငံတကာသတင်းလွှာတွေကိုအရင်ဦးဆုံးတင်ဆက်ပေးကြပါမယ်။ကီလိုမီတာ 3200 အရှည်ရှိတဲ့အမေရိကန်မက္ကဆီကိုနယ်စပ်တလျှောက်ဒတိုင်းကာယံဖို့သမ္မတဒေါ်နယ်ထရပ်ရဲ့အမိန့်ကြေညာချက်နဲ့ပတ်သက်လို့ဒီဒတိုင်းတစ်ခုလုံးအတွက်ဒါမှမဟုတ်ဈေးတစ်ပိုင်းအတွက်ပဲငွေကြေးသုံးဆွဲခွင့်ပေးမလားဆိုတဲ့အပေါ်မှာလွှတ်တော်မှဆွေးနွေးဆုံးဖြတ်ကြတော့မှာပါ။လာမယ့်အင်္ဂါနေ့မှာတော့အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီဟာနယ်စပ်လုံခြုံရေးနဲ့ပတ်သက်ပြီးဆောင်ရွက်မဲ့ရေရိုးရေရှည်စီမံကိန်းတွေနဲ့ပတ်သက်လို့လွှတ်တော်ဆက်ကော်မတီရဲ့ရှေ့မောက်မှာလာရောက်တင်ပြဖို့ရှိပါတယ်။ဒတိုင်းဆောက်လုပ်ထားပြီးဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ကနေ VOA သတင်းတောက် Raymond Taylor ရဲ့သတင်းကိုတော့ကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်။
သမ္မတဒေါ်နယ်ထရမ့်အနေနဲ့10မီတာဓမ္မမဟုတ် 12 မီတာမြင့်တဲ့တတိုင်းကိုနေဆက်တစ်လျှောက်အရှေ့ဘက်မက္ကဆီကိုပင်လယ်ကွေ့ကနေအနောက်ဘက်ပစိဖိတ်သမုဒ္ဒရာထိကာယံထားကျင်တာပါအမေရိကန်ပြည်ထောင်စုရဲ့တရားမဝင်ဝင်ရောက်လာသူတွေကိုအကူအညီပေးနေတဲ့ Border Angels အဖွဲ့ရဲ့ညွှန်ကြားရေးမှူး Enrica Morones ကတော့
Sadly people try to go
လူတွေကတတိုင်းကိုရှောင်ပြီးတော့ပစိဖိတ်သမုဒ္ဒရာထဲရေကူးပြီးပြန်ဝင်လာကြသလိုငါးဖမ်းလေလေးတွေစီးပြီးဝင်ဖို့ကြိုးစားရင်ရင်းနှစ်တေကုန်ကြတာဝမ်းနည်းစရာပါ
Bora Angels အဖွဲ့ကိုတီထောင်ခဲ့သူ Morones စာတောင်ပိုင်းနယ်စပ်တစ်လျှောက်ကဝင်ရောက်လာသူတွေကိုအကူအညီပေးနေတယ်လို့ဂန္ဓာရကိုဖျက်လာခဲ့တဲ့ရေစားလောင်နေသူတွေအတွက်တောက်ရည်တွေကိုလည်းနယ်စပ်တစ်လျှောက်နေရာတချို့မှာချထားပေးပါတယ်။လူများပြားဟာအဓိကဒီတောက်ရည်ပြက်လက်မှုကြောင့်သေဆုံးကုန်တာပါ။ Morones က
This wall of Operation Gatekeeper from 1994
ခုနှစ်က Operation Gatekeeper ဆိုပြီးအမေရိကန်ဘက်ကဒတိုင်းတွေကာယံခဲ့ပြီးတဲ့နောက်လူ 1,000 လောက်တည်ဆုံးခဲ့ပါတယ်။ Mega Mexico နယ်စပ်ဟာမိုင်1,000လောက်ရှည်လာပြီးတော့မြို့တွေနာအပါဝင်နယ်စပ်ရဲ့သုံးဘုံလုံးလောက်ဟာတိုင်းကာယံပြီးသားပါ
။ Latin America ဘက်ကတရားမဝင်ဝင်ရောက်လာသူတွေကိုဟန်တားဖို့တိုင်းကိုတကယ်လိုအပ်နေတယ်လို့သမ္မတ Trump ကပြောထားပါတယ်။တိုင်းကာယံမထားတဲ့နေရာတွေမှာတော့ဝေဟင်ကနေစောင့်ကြည့်နေတာပါ။ Trans Border Institute ရဲ့ညွှန်ကြားရေးမှူး Meet က
If people have the impression that the border is totally open
ဆောင့်ကြည့်ပြီးမရှိဘူးလို့ထင်ကြရင်တော့ဒါမှားပါတယ်။မိုင်း600လောက်ကိုတိုင်းကာထားပြီးပေမဲ့တချို့နေရာတွေမှာတော့သဘာဝအတားအဆီးတွေရှိပါတယ်။ပေ 11,000 လောက်မြင့်တဲ့နေရာတွေလည်းပါပြီး Arizona ပြည်နယ်ကအဲ့ဒီနယ်စပ်ဖြတ်တဲ့နေရာဟာလူသုံးများတဲ့နေရာဖြစ်တယ်လို့ရန်လဲအန္တရာယ်ရှိပါတယ
်။အကာအရံတွေရှိတာကြောင့် California တောင်ပိုင်းမှာတရားမဝင်ဝင်ရောက်မှုတွေနှဲပါသွားပေမဲ့အရှိတ်ဘက်ကိုရွေ့သွားကြတယ်လို့ San Diego ရဲ့တပ်ဖွဲ့လက်ထောက်ကြီးကဲဟောင်းရှောင်းမာဖီကပြောပါတယ
် It's all been pushed out toward the desert area
အခုတော့ကနာဘက်ကိုရောက်ကုန်ကြပါပြီ
တရားမဝင်လူပို့ဆောင်ပေးတဲ့သူတွေဟာဝင်ပလေးလိုပါပဲသူတို့ဟာဘာကိုမှဂရုမစိုက်ပါဘူးဟိုမှာအမေရိကန်ဘက်ချမ်းကိုရောက်ပြီးဒီလမ်းတိုင်းသွားဆိုပြီးပြောလွှတ်လိုက်တာကြောင့်အပူဒဏ်ကိုခံရပြီးတော့ရင်ငတ်သေးဆုံးကုန်ကြရပါတယ်အဲ့လိုလူတွေကိုစောင့်ကြည့်ရမှာပါ
နေဆက်တခြားလိုအပ်နေသေးတဲ့နေရာတွေမှာဒတိုင်းကာယံတွေလုတ်ဖို့25ဘီလီယံလောက်ကုန်ကြမှာဖြစ်တယ်လို့ The Washington Post သတင်းစာကထောက်ပြထားပြီးသမ္မတ Trump ကတော့အဲ့ဒီပမာဏတစ်ဝက်လောက်သာကုန်မှာဖြစ်တယ်လို့မဲဆွယ်စည်းရုံးစဉ်ကာလရုံးကခန့်မှန်းပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ပြည်သင်းနိုင်ငံဘက်ကရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေစတင်လိုက်တဲ့သတင်းကိုပြောပြပေးခြင်းပါတယ်ပြင်းထန်သမရရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့သမရလောင်းတွေဟာရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေကိုပြီးခဲ့တဲ့စနေနဲ့တနင်္ဂနွေနေ့တွေကတရဝင်းစတင်လိုက်ပြီးဖြစ်ပါတယ်။လက်ဝဲဝါဒီကိုစလေလောင်းတို့ကတော့ရွေးကောက်ပွဲမှာလူထုထောက်ခံမှုများနိုင်သလောက်များများရနိုင်မှုအတွက် hologram ရုပ်ကြွပုံရိပ်နှီးပညာကိုအသုံးပြုပြီးတော့နေရာနှစ်ခုကိုတစ်ပြိုင်နက်တည်းမဲဆွယ်စည်းရုံးခဲ့ပါတယ်။ဇလတီကဟုတ်သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါရှင်။
ပြင်းထန်ရဲ့ကောင်းကောင်းမခံရေးလှုံ့ဆော်မှုကောင်းဆောင် young look malshon ဟာတနင်္ဂနွေနေ့ကလီယွန်မြို့မှာမဲဆွယ်စည်းရုံးမှုတွေကိုစတင်လိုက်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲသူက hologram ရုပ်ကြွနည်းပညာကိုအသုံးပြုပြီးတော့ Paris မှာရှိတဲ့လူထုကိုလည်းမဲဆွယ်စည်းရုံးခဲ့ပါတယ်
။ Regardez de près, étudiez, convainquez autour de vous.
Look at this. ဒါကိုအနိကတေချာကြည့်ကြည့်ပြီးကိုအနားမှာရှိတဲ့လူတွေကိုလေ့လာစည်းရုံးပါ။စကလုံးလှလှလေးတွေနဲ့စည်းရုံးနဲ့နောက်ကိုရောင်းပြီးတော့မလိုက်သွားကြပါနဲ့။ကျွန်တော်တို့အခုဘာတွေလုပ်နေလဲဆိုတာကိုကြည့်ပါ။ဒါကြောင့်ကျွန်တော်တို့အနေနဲ့ပြင်းထန်နိုင်ငံရဲ့သမရစနစ်နဲ့ဒီတပ်ဦးစံပိုင်မှုကိုဖျက်သိမ်းဖို့အတွက်ကျွန်တော်တို့မဲပေးဖို့လိုပါတယ်
။သူဟာလက်ရဆုံးဝါဒီ Marine Le Pen ကိုအဓိကအတိုက်ခံလှုပ်ဆောင်နေသူဖြစ်ပါတယ်။ Marshall ကလီယွန်မှာမဲဆွယ်နေတဲ့ချိန်ထဲမှာပဲ Marine Le Pen ကလည်းတနင်္ဂနွေနေ့ကပဲလီယွန်မှာမဲဆွယ်စည်းရုံးခဲ့ပါတယ်။ပြင်းထန်မျိုးသားတပ်ဦးဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ Le Pen ဟာ globalization နဲ့ Islam ဘာသာကိုဝေမံသူဖြစ်ပါတယ်။
Those two ideologies
အဲ့ဒီအတွေ့ခေါ်ယူအဆနှစ်ခုကပြင်းထန်နိုင်ငံကိုကြဆုံးစေခြင်းကြတဲ့ဝါဒတွေပါ။တစ်ဖက်မှာကုန်သွယ်စည်းဘွားတစ်ခုတည်းအပေါ်မှာအခြေခံတဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးစနစ်အတွေ့ခေါ်ယူအဆနဲ့တခြားတစ်ဖက်ကတော့ဘာသာရေးတစ်ခုတည်းကိုအခြေခံတဲ့တင်းကျပ်တဲ့ Islam ဝါဒပါ။
လပန်းကတော့တကယ်လို့သူအရွေးခံရမယ်ဆိုရင်ဥရောပကနေဗြိတိန်နိုင်ငံခွဲထွက်တယ်လို့မျိုးလူလူဆန္ဒခံယူပွဲကိုလှုပ်သွားမယ်လို့ကတိပေးခဲ့ပါတယ်။လောလောဆယ်အချိန်ထိတော့မော်ရှွန်ဟာလပန်းကိုအဓိကပြိုင်ဘက်အဖြစ်နဲ့ချိန်ချောင်းနေတဲ့သူမဟုတ်ပေမဲ့တခြားသူတွေကတော့လပန်းရဲ့အဓိကပြိုင်ဘက်ဖြစ်လာနိုင်ပွဲရှိနေပါတယ်။အဲ့ဒီကတယောက်ကတော့လာမယ့်ဧပြီလရွေးကောက်ပွဲမှာပြင်သစ်အာဏာရဆိုရှယ်လစ်ပါတီကိုကိုယ်စားပြုမဲ့ဘနွိုက်ဟာမွန်ဖြစ်ပါတယ်။တနင်္ဂနွေနေ့ကပြည်သူ့ဝန်ကြီးချုပ်ဟောင်မိုက်ကယ်ဘောကိုအနိုင်ရပြီးတဲ့နောက်မှာတော့ဟမွန်ကသူ့အနေနဲ့အထူးရွေးကောက်ပွဲမှာအနိုင်ရဖို့အတွက်မာရှွန်နဲ့မဟာမိတ်အဖွဲ့ကိုကမ်းလှမ်းသွားမယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းအသစ်ကဆိုရှယ်လစ်တွေအတွက်အခြေအနေတွေကိုပို့ပြီးတော့ရှုပ်ထွေးလာနိုင်သေးပါတယ်။အဲဒါကတော့ပြည်သူ့နိုင်ငံရဲ့စီးပွားရေးနဲ့စက်မှုဝန်ကြီးဟောင်းလန့်ဖြစ်အန်မာရှီနိုင်ငံရဲ့လှုပ်ရှားမှုအသစ်ကိုစတင်တည်ထောင်သူအမန်နျူအယ်မက်ခရွန်ဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့ကတော့သူကလပန်းကိုလျော်မာဝေဖန်တရားလိုက်ပါတယ
် prétend aujourd'hui
some people pretend to talk for the
people တို့လူတွေကတော့ဒီနေ့မှာလူတွေအတွက်ပဲပြောနေသလိုဟန်ဆောင်နေကြပါတယ်တကယ်တော့ဒီလူတွေဟာအတန်တူဝိဇာတတ်တတ်ပါပဲ
လူလူသဘောထားစစ်တမ်းတွေမှာတော့ April 23ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲပထမအကြော်ကိုလပန်းအနိုင်ရမှာဖြစ်ပေမဲ့မေလ9ရက်နေ့မှာကျင်းပမဲ့ဒုတိယအကြော်ကိုတော့ Macron ကလပန်းကိုအနိုင်ရသွားမှာဖြစ်တယ်လို့ဆိုနေပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံမှာကသတင်းတပုတ်ကိုလည်းပြောပြပေးခြင်းပါတယ်။ကမ္ဘာတစ်ဝှမ်းမှာတွင်တွင်ကျကျအသုံးပြုနေကြတဲ့အစစ်မြစ် electronic ပစ္စည်းတွေထုတ်လုပ်တဲ့နေရာမှာမရှိမဖြစ်လိုအပ်တဲ့ခဲမဖြူကိုအင်ဒိုနီးရှားနိုင်ငံမှာတပ်စွန့်စံပြားရှာဖွေနေကြပါတယ်။ဒီကမ္ဘာလုံးကခဲမဖြူထုတ်လုပ်မှုရဲ့၃ပုံ၃ပုံထွက်တဲ့အင်ဒိုနီးရှားကျွန်းတွေတံမိုးကြီးကြီးပိတ်ဆက်နေရတဲ့အကြောင်းကိုတော့ AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်လွင်ဦးကတင်ပြပေးထားတာနားဆင်ပါရှင်။
ကမ္ဘာတစ်ဝှမ်းသုံးဆနေရတဲ့အစစ်မြစ်လက်ကင်ဖုန်းတွေတက်ဘလက်တွေထုတ်လုပ်ရေးအတွက်ခဲမဖြူလိုအပ်ချက်ကိုဖြည့်ဆည်းရမှာအင်ဒိုနီးရှားနိုင်ငံအရေးပါပါတယ်။ဒါပေမဲ့လည်းရေထဲမှာရှာဖွေသူတွေအပါအဝင်တရားမဝင်ခဲမဖြူလူသမားတွေအတွက်တော့ကံကောင်းတဲ့နေမျိုးမှာတစ်နေ့ကို15ဒေါ်လာလောက်ဝင်ငွေရတတ်ပါတယ်။ရေထဲမှာခဲမဖြူရှာတဲ့အလုပ်နဲ့အသက်မွေးနေတဲ့ပါစီကတော့အနည်းရှိမှသိပေမဲ့ရွေးစရာလမ်းလည်းမရှိဘူးလို့ဆိုပါတယ
်။ Imina NDA များတဲ့အလုပ်ပါအန်ဒီရတကယ်ကိုကြီးပါလေဒါပေမဲ့လည်းမတက်နိုင်ဘူးလေဒါကကျွန်တော်ဘဝကျွန်တော်အလုပ်ပဲ
ကဘာဘဝကမ်းဖြူထွက်လို့မှုရဲ့သုံးပုံတစ်ပုံကတော့စမတ်ထရက်ကန်လုံကဘန်ကာနဲ့ဘယ်လက်တန်ကျွန်းတွေပေါ်မှာရောအနီးနားပင်လယ်ရောက်ကပါထွက်ပါတယ်အစင်းမြင့် electronic ပစ္စည်းတွေထုတ်လို့ရမှာအရေးပါတဲ့တသက်တူဖြစ်တဲ့အတွက်လဲဝယ်လိုအားရော့ချမဲ့လက္ခဏာမတွေ့ရပါဘူးဒါပေမဲ့လည်းကမ်းဖြူရှာဖွေကြတဲ့ဒီဒေသတစ်ခုထဲမှာလုပ်ငန်းဝင်မှာသေဆုံးသူသတင်းတစ်ပတ်ကိုအနည်းဆုံးတရောင်နှုန်းရှိနေတယ်လို့လဲအင်ဒိုနီးရှားကမ်းဖြူလူသမားဖွဲ့ကပြောပါတယ်ဒီလိုအန်ဒီယာရှီမန်တီရီမလဲနာဇာဦးရင်တို့လိုခမ်းဖြူ 2.0 ရေလောက်သားတွေကတော့ဒီလောက်ကိုပဲဆက်လုပ်နေကြရတာပါ
။ Ya itu kan tergantung
अनुजुगा करना कन
वंसा အတွက်လုံးလုံးကတော့လေမတော်တဆဖြစ်မှာကိုမစဉ်းစားနိုင်ပါဘူးဗျာဒါပေမဲ့လည်းခမ်းမဖြူတူဖော်ရေးရဲ့ဆိုးရိုးတွေကိုကွန်ပျက်စီဝယ်ယူသုံးဆဲသူတွေအရင်ထက်ပိုသဘောပေါက်လာနေကြပါပြီအစင်းမြင်လက်ကင်ဖုန်းတစ်လုံးစီအတွက်ပြန်မြခမ်းမဖြူ1 gram အသုံးပြုရတာကြောင့်ပတ်ဝန်းကျင်နဲ့လူမှုဘဝတွေမထိခိုက်အောင်သုံးဆဲမှုတွေလျှော့ဖို့ electronic company တွေပေါ် PR တွေလည်းတိုးလာနေပါတယ်ဒါပေမဲ့လည်းအခုချိန်ထိတော့တည်တည်သာတိုးတက်မှုမတွေ့ရသေးဘူးလို့လည်းပတ်ဝန်းကျင်ထင်းထင်းလှုံ့ရှားနေတဲ့မြေကဘာမိတ်ဆွေများအဖွဲ့က retinopoli တွေကပြောပါတယ
် tapi belum ada dampak yang konkret
အခုထိတော့ဘာမှထိရောက်မှုမတွေ့ရသေးပါဘူးခိုင်ခိုင်မာမာဆောင်ရွက်တာလည်းမရှိသေးပါဘူးဘန်ကာဒေတာပတ်ဝန်းကျင်အခြေအနေတိုးတက်အောင်တာဝန်ယူမယ်လို့ကတိပေးထားပေမဲ့ဒီစီဇန်တွေကိုအကောင့်ထဲပေါ်လာလဲဒီနေ့ထိမတွေ့ရသေးပါဘူ
း Apple Samsung Microsoft နဲ့ Sony ပါဝင်နာမည်ကျော်နည်းပညာကုမ္ပဏီကြီးတွေကတော့ထိခိုက်မှုနည်းပါးစေမဲ့တတ်တတူတူဖော်မှုတွေကိုအားပေးဖို့ကတိပေးထားကြတာပါဒီနေ့နောက်ပိုင်းစတင်မှုစီစဉ်ထားတဲ့စမ်းသပ်စီမံကိန်းနှစ်ခုမှာတော့အလုပ်သမားတွေဘေးကင်းလုံခြုံရေးနဲ့ပျက်စီးသွားတဲ့မြေတွေပြန်လည်ပြုထောင်မှုတွေပါဝင်မှာဖြစ်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကခဲမဖြူပြပတင်ဖို့သူများအသင်းရဲ့ဥက္ကဋ္ဌဂျေဗင်ဆာဖီယန်တိုကပြောပါတယ
် What's important now is doing that pilot
အရေးကြီးတာကတော့စမ်းသပ်စီမံကိန်းတွေလှုပ်ကြဖို့ပါဒါမှလည်းအပြောနဲ့မဟုတ်ပဲတိုးတက်မှုရှိတယ်ဆိုတာပြနိုင်မှာပါ
ရာဇဝင်နဲ့ချပြီးခမ်းမဖြူထုတ်လုပ်မှုတွေကြောင့်ဒီဒေသမှာကျော်ဝါမှုတွေကိုစောင့်ချင်းပေးနိုင်ခဲ့ပေမဲ့လည်းတင်ရန်စာတချိန်စာဖြစ်ပတ်ဝန်းကျင်နဲ့လူမှုဘဝထိခိုက်ပျက်စီးမှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ
တော်ရရှင်များရှင်နိုင်ငံမှာတရားဥပဒေစိုးမိုးရေးတိတ်အရေးကြီးတယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအလင်းတင်တိုင်းအလေးထားပြောလို့ရှိပါတယ်။အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာတာတစ်နှစ်နီးပါးရှိလာပြီးတဲ့နောက်တရားဥပဒေစိုးမိုးရေးဟာလွန်ခဲ့တဲ့တစ်နှစ်နီးပါးကျော်ကထက်ပိုးပြီးအားကောင်းလာပါပြီလား။ဒါမှမဟုတ်ငခုအတိုင်းပဲရှိနေသေးပါပဲလား။ဒါမှမဟုတ်ပိုးပြီးရုတ်ရော့သွားပါသလား။အခုလာမယ့်အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတိုရှင်းရေးသားပြောဆိုပြီးပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-5-5-5-4ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
မနေ့ပြန်အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ကြဖို့ထပ်ပြီးတော့နှိုးဆော်ပြသည်ရှင်ည9နာရီမတိုင်ခင်အချိန်မီပေးဖို့ဆက်သွယ်ကြဖို့ကိုလည်းထပ်ပြီးတော့နှိုးဆော်ပြစေမြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ကိုဆက်ပြီးတင်ပြပေးခြင်းပါတယ်ရှင်မောင်နှုံးမြို့နယ်တွင်ကဘုံကြီးကျောင်းတိုက်တစ်ခုမှာ WY စာသားပါတဲ့စိတ်ကြွဆေးပြအများပြားနဲ့လက်နက်ခဲယံတချို့နောက်လက်နက်ခဲယံတချို့ကိုမနေ့ဖေဖော်ဝါရီလ5ရက်နေ့ကအာဏာပိုင်တွေကသိမ်းဆီးရမိလိုက်ပါတယ်ဒေတာရင်းကနေတစ်ဖက်နိုင်ငံကိုတရားမဝင်မှုရဲ့စေဝါတင်ဖို့ရောင်းချမှုတွေမြင့်တက်လာတာကြောင့်နေပြည်တော်ဘက်ကအထူးတပ်ဖွဲ့တွေကိုယ်တိုင်ဆင်းပြီးတော့တရားမဝင်မှုရဲ့စေဝါနှိမ်နှင်းရေးတွေဆောင်ရွက်နေရပါတယ်။အချိန်နှင့်အပြည့်စုံကိုတော့ VOA သတင်းတော်ကိုထက်အောင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားတာနားဆင်ပါရှင်
။ပြီးခဲ့တဲ့နှစ်ထဲအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တောဒေသမှာမကြာခဏဆိုသလိုမှုရဲ့စေဝါစိတ်ကြွဆေးပြတွေဖန်ဆီးရရှိမှုတွေရှိနေပါတယ်။မနေ့ဖေဖော်ဝါရီလ5ရက်နေ့မှာတော့မောင်တော်ဒေသတွင်းကရွှေဘဟုဖုန်းတော်ကြီးကျောင်းတိုက်မှာ WY စာသားပါစိတ်ကြွဆေးပြား42သိန်းကျော်ကိုဖမ်းဆီးရရှိခဲ့တာဖြစ်ပါတယ်။မောင်တော်မြို့တွင်းကိုဝင်ရောက်လာတဲ့အဲ့ဒီကျောင်းကကျောင်းထိုင်ဆရာတော်စီးနှင်းလိုက်ပါလာတဲ့ကားကိုဗော်ဒီကုံစစ်ဆေးဂိတ်မှာစစ်ဆေးရာကနေကားပေါ်မှာစိတ်ကြွဆေးပြားတွေကိုအများပြားတွေ့ရှိခဲ့တာဖြစ်တာပါ။အဲ့ဒီကနေတဆင့်ရွှေဘဟုကျောင်းတွင်းတွားရောက်စစ်ဆေးတဲ့အခါမှာအခုလိုမျိုးစိတ်ကြွဆေးပြားအများပြားဖမ်းဆီးရမိတာဖြစ်တယ်လို့မောင်တော်မြို့နယ်ရဲတပ်ဖွဲ့မှရဲမှုကြော်များဝင်ကအခုလိုပြောပါတယ်
။အခြားမျိုးစီကတော့ဗော်ဒီကုံစစ်ဆေးဂိတ်နာမှာဆိုကြတာနဲ့လာမှာပေါ့လေမောင်တော်မြို့ဘက်ကလာမှာတွေ့လို့ဆိုတော့အဲ့အဲ့မှာခြံပြူနယ်မင်းငယ်နယ်အဲ့မှာဟိုကျောင်းကိုဆက်သွယ်ပေါ်ရတယ်ကားမှာပထမကျောင်းမှာဒုတိယပေါ့နော်ကားပေါ်မှာတော့လေစိမ်းလို့ကြားတယ်ခင်ဗျာအလေးစိမ်းပေါ်တော့လေစိမ်းခန်းပေါ့နော်ဆိုတော့ကျောင်းမှာကျတော့40နှစ်ပိုင်းနဲ့40လို့ပြောရ
ရခိုင်ပြည်နယ်တွင်းမွေးရစေဘွားနှိမ့်နှင်းတက်ဖြစ်ဖို့အတွက်မေယူအထူးစစ်စီရေးလို့ခေါ်တဲ့နေပြည်တော်ကအထူးတပ်ဖွဲ့ဝင်တွေကစောင့်ရနေတာဖြစ်ပါတယ်ဒီဖွဲ့ဟာဖေဖော်ဝါရီလ၁ရက်နေ့ကစပြီးဆောင်ရွက်နေပြီးတော့ရခိုင်ဒေသတွင်းကရဲတပ်ဖွဲ့ဝင်တွေတော့မပါဝင်ပါဘူး။လက်ရှိဖြစ်စဉ်နဲ့ပတ်သက်လို့စိတ်ကြွစီပြားတွေနဲ့အတူထွေးရှိခဲ့တဲ့ကျောင်းထိုင်ဆရာတော်နဲ့ကိုရင်တပါးတို့ကိုဖမ်းဆီးထိန်းသိမ်းထားပြီးစစ်ဆေးမှုတွေလုပ်နေတယ်လို့လည်းပြောပါရယ်။ အခုလိုစိတ်ကြွဆေးပြား42သိန်းကျော်ဖမ်းဆီးရရှိခဲ့တဲ့မောင်တော်မျိုးနယ်တွင်ကရွှေဘိုဖုန်းတော်ကြီးကျောင်းနယ်ပတ်သက်လို့ဒေသခံတဦးလည်းဖြစ်မောင်တော်ဒေသကရခိုင်အမျိုးသားပါတီရဲ့ဥက္ကဋ္ဌဥက္ကမောင်တန်ကအခုလိုပြောပါတယ်
ဖုန်းကြောင်ကလည်းမြို့ထက်မှာမဟုတ်ဘူးကျွန်တော်တို့မြို့နယ်၅မိုင်လောက်ဝဲတဲ့နေရာမှာဖုန်းကြောင်ကတော့ပုံမှန်ပဲအဲ့မှာဟိုစိတ်ထူးခြားမှုတော့မတွေ့ရဘူးကျွန်တော်တို့မြို့ပေါ်မှာလေအဲ့ဖုန်းကြောင်ကလည်းအလှမ်းဝင်နေတော့ကျွန်တော်တို့လည်းခံမဲ့လို့မရဘူးလူဝင်ထက်လည်းအဲ့လည်းမရှိပါဘူးဖုန်းကြီးကဟိုကျွန်တော်တို့ရွှေဘိုကြည့်ရောမှာရှားထားတဲ့ဖုန်းကြောင်ပါအဲ့မှာဆောက်ထားတဲ့ဖုန်းကြောင်အဲ့ကြောင်ကလည်း
နေဆက်ဒေတာဖြစ်တဲ့မောင်တော်ဒေတာမှာမူရစ်ဆေးပွားစိတ်ကြဆေးပြအများပြားကိုအခုနောက်ပိုင်းမကြာခဏဆိုသလိုဖန်စီရရှိနေတာဖြစ်ပါတယ်မူရစ်ဆေးပွားတွေကိုဒီဒေတာကနေတဆင့်တစ်ဖက်နိုင်ငံကိုတင်ပို့ရောင်းချတာဖြစ်တာကြောင့်အခုလိုမျိုးဖြစ်စဉ်တွေဖြစ်နေရလို့ဥက္ကမောင်တန်ကယူဆပါတယ
်အဲကျွန်တော်တို့ဥစ္စာထင်တော့ဒီမူရစ်ဆေးပွားကကျွန်တော်တို့ဒီဖက်ကနေတဆင့်ဆက်ပြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုတော့တယ်အဲ့ဒါကြောင့်လမ်းကဒီဒလိုင်းပဲရှိတယ်ကျွန်တော်တို့ဟိုမောင်တော်လည်းနေနောက်ပြီးဒီကြောက်လည်းဖြစ်စစ်တွေကနေဟိုဘင်္ဂလားဒါကအဲ့လိုပဲရှိတယ်လက်ကတလဲပဲရှိတယ
်ပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့နဲ့4ရက်နေ့အတွင်းမှာလဲမေယူစစ်စင်ရေးအရမောင်တော်ဒေတာမှာ WY ဆေးပြား4သိန်းနီးပါးဖမ်းဆီးရရှိခဲ့တယ်လို့နိုင်ငံတော်အတိုင်းအမခံယုံသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုထက်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia 7 ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးသလို Democratic မြန်မာအသံ DBB မှာလည်းတဆင့်ပြန်လည်ထုတ်လွှင့်ပေးတာမျိုးအောက်မျောရှုစားနိုင်ကြောင်းပါရှင်အစီအစဉ်လေးမကြခင်အဆုံးသက်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဖလော်ရီဒါပြည်နယ်ကသူ့ရဲ့အပန်းဖြေခြံကြီးကနေဝါရှင်တန်ကိုဒီကနေ့ပြန်မလာခင်တမ်ပါမြို့ကမက်ဒီလူးလီဒါစခန်းမှာရှိတဲ့ကမ္ဘာလေပန်းဒေသဆိုင်ရာအမေရိကန်ကိုယ်ကဲမှုစစ်ဌာနချုပ်ဆန့်ကွန်ကိုတွားဖို့ရှိပါတယ်ဆန့်ကွန်ဌာနချုပ်မှာအစီရင်ခံတင်ပြတာကိုမစ္စတာထရမ့်နားထောင်ပြီးတာဝန်ကျနေသူတွေကိုမိန့်ခွန်းပြောမှာပါဒါဟာဖြင့်ဒီလ20ရက်နေ့မှာသမရဖြစ်လာပြီးကြတဲ့ကဆိုရင်အမေရိကန်တပ်ဖွဲ့ဝင်တွေစီကိုတွားရောက်တဲ့သူရဲ့ပထမဆုံးခီးစဉ်ဖြစ်ပါမယ်။သမရဒေါ်နယ်ထရမ့်ဟာမြောက်အတ္တလန္တိစာချုပ်နေတိုးဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေမေလမှာလုပ်မဲ့အစည်းအဝေးကိုတက်ဖို့သဘောတူလိုက်ပါတယ်။နေတိုးဖွဲ့အကြီးအကဲယွန်စတိုတန်ဘော့ဂ်နဲ့တနင်္လာနေ့ကတယ်လီဖုန်းပြောချင်းတွင်အဲ့ဒီလိုသဘောတူလိုက်တာပါ။သူတို့စကားပြောကြတဲ့အထက်မှာယူကရိန်းနိုင်ငံရှေ့ပိုင်းကတိကျခွဲထွက်ရေးဆိုင်ရာပြည်ပခါကိုလည်းထည့်ပြောကြတယ်လို့အင်ဖြူတော်ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။နေတိုးဖွဲ့ဝင်နိုင်ငံတွေကထက်ဝင်မယ်လို့ကြေညာထားတဲ့အကောက်ဝေးဆိုင်ရာအသုံးစရိတ်တွေကိုထက်ဝင်လာအောင်ဘယ်လိုဆွဲဆောင်တိုက်တွန်းကြမယ်ဆိုတာမစ္စတာထရမ့်နဲ့နေတိုးအတွင်းမှူးချုပ်တို့ဆွေးနွေးကြတယ်လို့အင်ဖြူတော်ထုတ်ပြန်ချက်မှာပြောထားပါဗျ။သမ္မတဒေါ်နယ်ထရမ့်ကကိုကျူးစီးပွားကာကွယ်ရေးမူဝါဒတွေချမှတ်တာမျိုးမလုပ်အောင်ဆွဲဆောင်ဖို့အတွက်တောင်ကိုရီးယားဈေးကွက်ကိုပို့ပြီးဖွင့်ပေးဖို့တောင်ကိုရီးယားမှာရှိတဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကတောင်ကိုရီးယားခေါင်းဆောင်တွေကိုတိုက်တွန်းနေပါဗျ။အမေရိကန်တောင်ကိုရီးယားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် Core USFTA စာချုပ်ကနေနှုတ်ထွက်မယ်လို့ယူကော့ဘွေမဲဆွေစီယိုရင်ကာလာတွင်မစ္စတာထရမ့်ကချိန်ချောက်ထားမှုပါတယ်။ပြင်သစ်အမျိုးသားရေးဝါဒီတူဖြစ်တဲ့မရင်းလူပန်းကကမ္ဘာလုံးဆိုင်ရာဖြန့်ကျက်မှုတွေကိုစတင်ပြီးပြင်သစ်နိုင်ငံသားပထမဦးစားပေးဖြစ်ရမယ်လို့ကြေညာပြီးတော့လာမယ့်သမရယူကော့ဘွေအတွက်မဲဆွေစီယိုမှုတွေစတင်တဲ့တနင်္လာနေ့ကပဲကတိပြုပြောဆိုလိုက်ပါတယ်။လူပန်းဟာအမျိုးသားရေးတပ်ဦးပါတီမှနှစ်တော်ကြာရှေ့တန်းကနေရပ်တည်ပြောဆိုလာတဲ့ခေါင်းဆောင်တဦးဖြစ်ပါတယ်ခင်ဗျာ။
သတင်းချင်းညုတ်ကိုကိုကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့နာညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။ကျမကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.